အီရတ်နိုင်ငံမှာဆန္ဒပြသူတွေကအီရန်ခေါင်းဆောင်ကြီးရဲ့ပုံတူအရုပ်တွေကိုမီးတင်ရှို့ကြတယ်လို့ကာဘလာမြူကအီရန်ကောင်စစ်ဝင်ရုံးကိုလည်းမီးတင်ရှို့ခဲ့ကြပါတယ်ဒီလိုအဖြစ်ပြက်ကြောင့်အိန္ဒိချင်းအီရန်နိုင်ငံနဲ့ပတ်သက်တဲ့နှစ်40ကြာအီရန်ရဲ့မူဝါဒဟာလည်းထိခိုက်လာနေပုံရပါတယ်ကာဘလာမြူတော်ကနေအက်ဒရက်ယေရီနီယန်ပြပုထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ
အီရန်နိုင်ငံမှာဆန္ဒပြသူတွေကအီရန်အုပ်ဆောင်ကြီးအယာတိုလာအလီခါမီနီနဲ့သူ့ရဲ့ထိတ်တန့်တက်မှုဖြစ်သူဘိုးချုပ်ကြီးခက်ဆမ်ဆူလီမန်နီတို့ရဲ့ပုံလူရုပ်တွေကိုမီးတင်ရှို့ကြသလိုအီရန်ကဂျာဂန်ပြည်အုံပြုနေတဲ့ရှီယာလက်နက်ကိုင်တွေကိုစန့်ကျင်တောက်ပတ်တဲ့ဂျေးဂျော်ဒန်တွေလည်းဟောဟစ်ကြပါတယ်ဒီအမှုကလေးရဲ့ဘာသာရေးထွန်းမြတ်မှုဖြစ်တဲ့ဆာဘာလာမျိုးကအီရန်ကောင်စစ်ဝင်ရုံးတစ်စီတစ်ပိုင်းကိုလူငယ်အများစုဖြစ်တဲ့ US ဆန္ဒပြသူတွေကတနင်္လာနေ့မှာမီးတင်ရှို့ပြီးဂျူနီယာဟာအဆောက်အဦအပြင်ဘက်ကတိုင်းလေးပေါ်မှာကောက်ခုံရပါတယ်။အီရန်မှာရောလေဗနွန်မှာပါအစိုးရဆန့်ကျင်ဆန္ဒပြဖို့တွေဖြစ်တာပြည်ပနိုင်ငံတွေကသွေးထိုးလှုပ်ဆော်တာကြောင့်ဖြစ်တယ်လို့အီရန်ကောင်းဆောင်ကြီးကော်မတီကပြီးခဲ့တဲ့သတင်းပတ်မှာဆွဆွဲပြောဆိုတဲ့ပေါ်အီရန်နိုင်ငံသားတွေဒေါသထွက်ကြပါတယ်
။ Quadratory Istikbari en Rus bistara zane Amerikos
ရနဲ့လေဗနွန်မှာအဓိကရုံးတွေနဲ့မတီမငင်ရေရွတ်သက်ဖြစ်အောင်အမေရိကန်နဲ့အနောက်နိုင်ငံတွေပင်လယ်ခွေ့နိုင်ငံတွေကအပိအမြောက်လုပ်နေကြတာဖြစ်ပါတယ်။
အီရန်နိုင်ငံရဲ့ထိတ်တန့်ရှီယာခေါင်းဆောင်ဂရန်အယာတူလာအလီစစ်စတာနီကဘယ်လိုပြင်ပအင်အားစုကမှသူတို့ဖြစ်စေခြင်းနဲ့အတိုင်းဖြစ်အောင်ဩဇာလွှမ်းမိုးတာမျိုးအဖြစ်မခံဘူးတောက်ကြံနေဝတ်ပြုဆူတောင်းပွဲတွေမှာသူ့ကိုယ်စားဦးဆောင်ဆူတောင်းပေးသူဆေယစ်အလီဆာဖီကနေတဆင့်အီရန်လူထုကိုပြောပါတယ်ပြင်ပအင်အားစုဆိုတာကတော့အီရန်နိုင်ငံကိုရည်ညွှန်းတာပါလက်ရှိအီရန်ဆန္ဒပြပွဲတွေနဲ့အီရန်ရဲ့မူဝါဒအပေါ်ထောက်ပြဝေဖန်သူကတော့အီရန်သမ္မတဟောင်းအဘူလာဆန်ဘာနီစဒါဖြစ်ပြီးသူကပြင်သစ်ဘာသာနဲ့ VOA ကိုအခုလိုပြောပါတယ
်
ဒီရက်မာယောလက်ဘနိုမှာပါလူထောက်ခံတဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတာကြောင့်အီရန်အစိုးရကဖန်တီးနေတဲ့အီရတ်၊ဆီးရီးယား၊လက်ဘနိုတို့နဲ့အောက်စီညီညွတ်ရေးနှစ်40နီးပါးကြာမူဝါဒကိုရိုင်းတဲ့စေပြီးဖြစ်ပါတယ်အသက်သွေးချွေးတွေရင်းပြီးတော့ရောဘဏ္ဍာငွေကြေးတွေတုံးပြီးတော့ပါနှစ်40ကြာကြိုးပမ်းခဲ့တာတွေဟာဒီဆန္ဒပြပွဲတွေဖြစ်လာတာနဲ့အတူဘယ်လိုဖြစ်ပြီးတော့ဒီလောက်မြန်မြန်ကြာရှုံးသွားရတာလဲဆိုတာအီရန်အုပ်ဆောင်ကြီးအယာတိုလာခါမီနီအနေနဲ့သူ့လူထုကိုတော့ရှင်းမပြနိုင်ပါဘူးလို့အီရန်သမ္မတဟောင်းဘာနီစဒါကပြောပါတယ်ခင်ဗျာ